မြန်မာနိုင်ငံနောက်ဖက်ချမ်းမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာအစိုးရတပ်တို့ကြားလေးလကြာတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်2000နီးပါးရှိလာပြီလို့ရခိုင်ဒေသလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပုံနှကျွန်းမြို့နယ်ကြောက်တော်မြို့နယ်အဆက်ဒေသတွေမှာမြန်မာအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အခုမတ်လ23နဲ့24ရက်အတွင်းမှာကိုပဲဒေသခံရွာသား2000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကလည်းပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ကြောက်တော်မြို့နယ်ချောင်းသူကျေးရွာဆက်ဘက်မှာလေရင်နဲ့ပြစ်ခတ်မှုကြောင့်ချောင်းသူရွာသား1600ခန့်ဘေးလွတ်ရာကိုတင်းရှောင်လေရတယ်လို့ရွာသားသူဖြစ်တဲ့မင်းအောင်ခိုင်ကအခုလိုပြောပါဗျ။
ကျွန်တော်ရွာအကုန်လုံးချောင်ရကြီးကလက်နက်ကြီးတညာလုံးထူတာဆိုလို့ရှိရင်နောက်ပြီးတော့မင်းညာဆိုလို့ရှိရင်တိုက်ပြည်နယ်ထဲမှာလာပြီးတော့ဘုံကျဲတဲ့အတန်ကအဲ့လိုလည်းမရဘူးဗျ။ငလီတွေပါလေတုတ်နေတာအင်းတွေပါလေလုံနေတာတင်းရှောင်တာကနီးစပ်ရပါဗျာ။တချို့တချို့ကတောက်တူသွားရတယ်တချို့ကယူတီယိုဖက်တချို့ကဟိုမှာပြင်လျားရှိလို့ဦးရေကတော့ကျွန်တော်ရွာကလူရေ2000ကျော်ရှိတယ်ဗျ။ဆောင်းနဲ့600လောက်တော့အဝေးရောက်နေရတယ်။နေရာနှံ့ပြန်ပြင်းနေရတာဆိုတော့
အသက်ကြီးတဲ့လူတချို့ကအိမ်ဆောင်ဖြစ်ကြံနေခဲ့တယ်လို့သူကဆိုပါတယ်။မနေ့ကလည်းဘုတ်တော်ကျေးရွာနီးမှာတပ်မတော်ကနေဘုံကျဲတိုက်ခိုက်မှုကြောင့်ရွာသား300ခန့်ရူရုကျေးရွာနဲ့နီးစပ်ရာဆွေမျိုးသားချင်းအိမ်တွေမှာတိမ်းရှောင်နေကြရပါတယ်။အလားတူရေတိတ်တာမြို့နယ်စားဘက်ကတောင်နှမ်းဘက်မှာလေရင်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တောတောင်သွင်းကကျေးရွာသားတွေတိမ်းရှောင်နေရတယ်လို့ကြောက်တန်းကျေးရွာရမီရဖတူကပြောပါတယ
်။ကြောက်တော်ပုံသားကျန်းရေတိတ်တာအဲ့ဒီနေတဝိုက်ပေါ့အဲ့တောင်ကျော်ဒီရောရောဒီရောလေရင်ဘောကပြစ်တဲ့ဘုံတွေအဲ့အော်ရမာတို့ဒင်ဒီတို့တကြံတော်တို့နော်တန်ကောအဲ့ဒီရော်ဝိုင်းတွေပေါ့မြူရော်တွေခမီးရော်တွေရခိုင်ရော်တွေဒီကလုံးအဲ့ရော်တွေရော်တတ်တယ်အဲ့ရော်မာတို့မရင်မရဲတော့ဘူးအဲ့ရော်တွေကတော့မရှိတော့ဘူးအဲ့
ဒီရပိုင်းတွင်တပ်မတော်ကနေဘုံကျဲတိုက်ခိုက်မှုကြောင့်အ ਨੇ ဆုံးရွာသားဥယျာဉ်900ခန့်ထွက်ပြေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်ဒီကနေ့မှလည်းမြောက်ဦးမြို့နယ်ဝေသာလီကျေးရွာကျမ်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကိုင်ရှင်ပြင်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်ဆန်းကပြောပါတယ်
အကူရီချင်းတယ်ဘောင်းမအဲခေါ်တယ်အဲ့ဒီလက်ကနဲ့ဖျားကြီးချာဝေစာလီလက်ကဖျားကြီးအဲ့ဒီကြမှာအပေါင်းမအင်းဆိုတာရှိတယ်အဲမှာဖြစ်တာကိုတိုက်ပွဲကနိုင်ဝဲလို့တော့ကြာပြီ
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့သူကဆိုပါတယ်တရပိုင်းတွင်မှာတပ်မတော်နဲ့အေအေတို့ကြာတိုက်ပွဲဖြစ်ပွားတာအပြင်းထန်ဆုံးလို့လဲရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ရခိုင်ဒီစစ်မြန်မာမှာတော့တိုက်ပွဲကတော့ဒီမင်းကဖြစ်တဲ့ဒီမတ်ချာဖြစ်တဲ့ရနေလို့နော်အပြင်းဆုံးတဲ့နေရာကြီးကပုံမှန်ကြောင့်နည်းနည်းဒေါ်ဒေးရရဲ့အနာဂတ်ထောင်နှံတွေကိုအဲဒီလေမကြီးတွေနည်းနည်းပြပြီးမင်းကမင်းစင်နိုင်ကြနေဒီလေမင်းစင်နိုင်လောက်ပြီးအဲ့ဒီဖြစ်တဲ့အချိန်တော့ငါ2000ကျော်ရှိတယ်ဒီဟယ်လီကော်ပတာနဲ့လည်းဒီမင်းကြီးနေလေးနာရောက်သွားစားပြီးတော့ဒီ900နာရောက်ပြီးတော့အနိုင်ရပဲဖြစ်နေတာရှိတယ်မင်းကမြန်မာပြည်ကနေနောက်ကောင်းတာရဲ့လေရင်မြန်မာပြည်ရဲ့ဒီဒီအလုံးစုံပုံကြီးတာတမန်တော်ကိုကိုရတာလေလေချင်းတာနေတာကိုမင်းစက်တယ်ရနော်နောက်တော့ဖြစ်လာတာတည်းကြီးရ
ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်ပွားနေစေခြေနေကိုသိရှိဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အသွင်းမှုကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ခံအေအေတို့ကြားတိုက်ပွဲတွင်စစ်ရှောင်ဥယျာဉ်2000ဝန်းကျင်ခန့်ရှိနေပြီလို့ဘုံနှကျုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကဆိုပါတယ
်ဘုံနှကျုံခြေသေးတော်ဘူးတီတော်လေးလာတိုက်ပွဲတွင်းမှာဆိုအခု2000လောက်ရှိတယ်ဒီကတော့စခန်းနဲ့ပေါက်တော့တပေါက်ကျော်လောက်ရှိတယ်ဒါပေမဲ့အခုဒီနေ့တွင်မှာရွာတွေမှာဝင်ပြီးတော့ဆွေမျိုးတွေမှာဝင်ပုံတာတည်းဖြစ်ပြီးနေကနေဆိုရင်2000အပေါ်မှာဖြစ်ရှိ
2018နိုဝင်ဘာလကစပြီးတော့2019မတ်လတိရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးရှိန်မြင့်မားလာသလိုတိုက်ပွဲကျိုးဆက်ကြောင့်ကြောက်တော်ဘူတီတောင်ရတိတ်တောင်မြောက်ဦးဘုံနေကျွန်းအဆက်ရှိတဲ့မြို့နယ်ကကျေးရွာသား2000နီးပါးစစ်ပေးသိမ်းရှောင်နေရပါတယ်လက်ရှိရခိုင်ပြည်နယ်တွင်းလုံခြုံရေးခြေနေရစီစစ်မှုတွေတင်းကျပ်လာနေတာကြောင့်စစ်ရှောင်တွေကိုအကူအညီပေးရမှာလဲအခက်တွေ့နေတယ်လို့ကူညီပေးရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ